ပရိဂတ်ဖျာရုစလန်နာစညာမှာတော့မြမအရေးဆုံးတတ်တဲ့အစီအစဉ်ဖြစ်ပါတယ်။ဒိုင်းသားဒေသတချို့မှာရွေးကောက်ပွဲမတင်ပါဘူးလို့ကြေညာတာနဲ့ပတ်သက်ပြီးဘယ်လိုအကျိုးဆက်တွေဖြစ်ပေါ်လာနိုင်ကြလဲဆိုတာမြမအရေးဆုံးတတ်သူဥမမောင်ဆိုးနဲ့ကျွန်တော်ကြိုးစားစွာဆွေးနွေးသုံးသပ်တာဖြစ်ပါတယ်။ရွေးကောက်ပွဲကမရှင်ကဒိုင်းသားဒေသတချို့မှာရွေးကောက်ပွဲမတင်ပါဘူးလို့ကြေညာခြင်းနဲ့ပတ်သက်ပြီးတော့ဘယ်လိုအကြောင်းပြပါသလဲ။သူတို့ရဲ့အကြောင်းပြတဲ့ဒီကောင်ကြောင်းကျိုးစီကြောင်းမှုရှိရလားဆိုတာနဲ့ပတ်သက်ပြီးဥမာမောင်ဆိုတာအခုလို့စတင်ဖြစ်ပါရဲ
့။ဆိုင်ပြည်နယ်ကတော့စစ်ပွဲတွေလို့ကြောင်းပြပါတယ်။တကယ်လို့ရှမ်းပြည်နယ်ဆိုတော့ဘွာ၄မြို့နယ်နဲ့မန္တလေး၃မြို့နယ်ဆိုတာ2010တွေကအလုပ်တဲ့မြို့နယ်တွေဖြစ်တဲ့အကြောင်းမလို့အိုင်းကိုင်တဲ့မြို့နယ်နဲ့ဂျန်နေပြည်ရအုပ်စုလိုပဲတွေ့လို့ရပါတယ်။အဲ့တော့တကယ်တမ်းကဒုတိယအများဆုံးကချင်းပြည်နယ်ဖြစ်တယ်။အဲ့တော့ကချင်းပြည်နယ်ကလည်းတကယ်တမ်းက2018တည်းကစစ်ပွဲမဖြစ်တဲ့ပြည်နယ်တစ်ခုဖြစ်တဲ့အခါကျတော့ကြီးကွယ်မျိုးကုန်နေအများကြီးဖြစ်လာပါတယ်။ပြဿနာကပါလေဆိုတော့ပထမတစ်ချက်ကရေကောက်ပွဲကွန်ရှင်ကြီးရေကောက်ပွဲမလုပ်ဘူးလို့ပြောရတဲ့ပတ်သက်ပြီးတော့သက်ဆိုင်ရာဌာနဒီဒီသို့မဟုတ်သက်ဆိုင်နိုင်ငံရေးပါတီဒီဒီရေကောက်ပွဲအောက်ခြေကွန်ရှင်ဖွဲ့စည်းတွေနဲ့ဒီပုံနဲ့ဆွေးနွေးတာမရှိဘူးပြ။တကယ်တမ်းကအရင်ရွေးကောက်ပွဲကော်မရှင်တို့ကဒီရွေးကောက်ပွဲရွှေ့တဲ့မရွှေ့တဲ့နဲ့ပတ်သက်ပြီးဆွေးနွေးပွဲခေါ်တာရှိပါတယ်။ဥဒေင်ကော်မရှင်လက်ထက်ကဒါပေမဲ့အခုဥလာဒေင်ကော်မရှင်လက်ထက်မှာမရှိဘဲနဲ့ဆုံးဖြတ်လိုက်တယ်။သူကတော့လုံးလုံးဆယ်ပေါ့ဗျ။ officially တည်ဝင်မကြေညာဘူးနဲ့သူကတော့လုံခြုံရေးအကြောင်းပြချက်တွေကိုစဉ်းစားပြီးတော့ပြင်ညာတယ်ဆိုပေမဲ့တကယ်တမ်းညီချင်းမှာလုံးလုံးကြီးကြောင်းပြတဲ့ကမခိုင်လုံလို့မြင်ရတာပေါ့
ဟုတ်ကဲ့
ဥပရခိုင်ကြီးမှာဆိုတော့ပေါတော်လို့တောင်ကုန်တို့ရံပြေကြောက်ဖြူလို့ဆိုတာတိုက်ပွဲဖြစ်တဲ့အခြေအနေဖြစ်တယ်တကယ်ဒါနဲ့တကယ်တမ်းသူတို့ဒီတော့ပွဲလုံးဖို့အတင်းလာပြူထားတယ်ဟာတိုက်ပွဲဖြစ်တဲ့အများအားဆုံးတလက်ဝမြေနယ်မှာခွင့်ပြုထားတာရှိတယ်အဲ့တော့မျိုးမေးစရာတွေအများကြီးရှိနေပါတယ်အဲ့တော့ဆရာမေးတဲ့မေးခွန်းပြန်ဖြေရရင်ရွေးကောက်ပွဲမလုပ်တဲ့ကိစ္စနဲ့ပတ်သက်လာရင်တကူကတော့လက်ရှိရွေးကောက်ပွဲကော်မရှင်ရဲ့လုံခြုံရေးကိုင်းကြီးမှားနေလို့ထင်ပါတယ်ဒုတိယတစ်ခုကတော့ဒါပြန်လဲစမ်းစစ်တဲ့ကိစ္စလို့ထင်ပါတယ
်တချို့ကရွေးကောက်ပွဲကော်မရှင်ဟာတကယ်လွတ်လပ်တဲ့ကော်မရှင်ဟုတ်ရလားအမှန်ရအစွဲဩဇာပြမှုမှုလည်းအမှန်ရှိနေလို့သုံးသပ်ကြရတယ်ရှိပါတယ်ဒါပေမဲ့ NLD ပါတီရပုဂ္ဂိုလ်တယောက်ကတော့သူတို့နဲ့ဘာမှမဆိုင်ဘူးကော်မရှင်သဘောထားဖြစ်တယ်လို့ဆိုပါတယ်ဆိုတော့ကော်မရှင်နဲ့အစိုးရနဲ့ဆက်ဆံမှုရောသံတရားရှိနေရတဲ့ကိစ္စသံတရားရှိထားတဲ့ကိစ္စလို့ထင်ပါသလားခင်ဗျအ
ဲ့လိုသံတရားရှိတဲ့ကိစ္စကတော့ရေကောက်ပွဲကော်မရှင်ကမကြီးညာခင်တချို့အချက်တွေကို NLD အစိုးရခေါင်းဆောင်တွေကနေပြီးကြိုးပြောတဲ့ဟာမျိုးအများဆုံးအေးပေါ့ဗျာချူပြောရဲ့ကိစ္စလည်း၃ငါလောက်ချူခုရဲ့ဗျအဲ့ဒီခါကျတော့တချို့ကဒီကိစ္စဒီရေကောက်ပွဲကော်မရှင်မတိုင်ခင်စိုးရချူပြောတဲ့အတွက်ကြောင့်အဲ့ဒီစိုးရနဲ့ပတ်သက်ပြီးတမယ်ရှိပါတယ်နောက်တစ်ခုကဒုတိယတစ်ခုကတော့ရေကောက်ပွဲမကျင်းပတဲ့မြို့နယ်ဒေသတွေဒီ NLE အနေနဲ့2015လောက်ရှုံးနေတဲ့မြို့နယ်တွေကြီးပဲဖြစ်နေတဲ့အတွက်အဲ့ဒီပုံမှာလည်းတမယ်ရှိကြပါတယ်ခင
်ဗျဒီလိုအထူးသဖြင့်ဥပမာဆိုပြောရရင်ခိုင်းပြည်နယ်မှာရေကောက်ပွဲမကျင်းပတဲ့မြို့နယ်တွေတော်တော်များများရှိနေတဲ့အချိန်မှာအစကတည်းကရခိုင်ပြည်နယ်ကပြည်သူတို့ချို့ကတော့သူတို့ဟာရေကောက်ပွဲလုပ်ပြီးတော့လွှတ်တော်ကအရေးခံရတဲ့ကိုယ်စားလှယ်တွေလွှတ်တော်မှရောက်နေပေမဲ့သူတို့ကိုယ်စားလှယ်တွေဟာလူထုကိုကိုစားပြုပြီးဘာမှလုံဆောင်နိုင်ခြင်းအကောင့်တွေဖော်နိုင်ခြင်းမရှိဘူးအဆိုးဆုံးသူတို့ရေကောက်ပွဲနိုင်ပေမဲ့သူတို့စီမှာအဆိုးရွားလည်းသူတို့ဖွဲ့စည်းရတာမဟုတ်ဘူးသတ်သဖြင့်ဒီဒီမိုကရေစီရွေးကောက်ပွဲပေါ်မှာအယုံဒီသိမ့်နေနေကြရဲဆိုတာကိုတွေ့ရပါတယ်ဆိုတော့အခုလိုလွတ်လိုက်တဲ့အတွက်ကြောင့်ပိုပြီးတော့များဒီဒီမိုကရေစီရွေးကောက်ပွဲပေါ်မှာအယုံဒီကင်းမဲ့သွားနိုင်တယ်လို့တွေ့ရဆိုရင်အဲ့ဒါတွေးသိမ့်ပါလားခင်ဗျာအဲ့လိုဖြစ်နိုင်လားအ
ဲ့လိုပဲဖြစ်ပါလိမ့်မယ်ခင်ဗျာတကယ်တမ်းကတော့နောက်ဆုံးကျွန်တော်2015ရွေးကောက်ပွဲတက်မှာဒီခိုင်ကိုစားပြုဒီခိုင်ဒုသာပါတီတွေအများစုနိုင်ရတယ်အမေဆိုအဖွဲ့ကလည်းမရှိဘူးအဲတီတော်စုဆိုအဖွဲ့ရဲ့ NLD အစိုးရကိုယ်တိုင်ကဒီဖဲပါတီကိုစွန့်နေပဲဒီပြည်နယ်အရေးနဲ့ပတ်သက်အ ਨੇ ဆုံးပေါ့ဗျာတီတော်စုအရေးဆုံးတော့ဒီပြည်နယ်အရေးနဲ့ပဲစွန့်နေပဲဖြစ်စွန့်နေတာလည်းမရှိတဲ့အခါကျတော့အိုင်လူစုနေနဲ့စစ်ပြတ်ပါတယ်ဘာလို့လဲအိုင်လူစုစစ်ပြတ်တဲ့ဆိုတာသူတို့မန်ဒိတ်ပေးထားတဲ့အိုင်ပါတီဖြစ်တော့နော်အဲ့ပါတီကိုသူတို့ ဘူးဆိုရဖြစ်တဲ့အနေဆိုတာမဆုံးညံတာမှာဖြစ်ဖြစ်ပါတယ်သူတို့အနေနဲ့ဒီတော့ပဲဝင်လဲဘာမှမထူးဆိုအမျိုးမျိုးဖြစ်သွားတာကတော့အိတ်ထူးဆန်းတဲ့ကိစ္စဟုတ်ပါဘူးအဲ့လိုအချိန်တွေမှာဒေသတွေမှာရွေးကောက်ပွဲမကျင်းပတဲ့အခါမှာပိုးပြီးတော့ဆိုးရတဲ့အကျိုးသက်တွေဖြစ်လာတယ်လို့ကျွန်တော်ကမြင်သူတို့ကတော့ဗျာနိုင်ငံရေးဖောင်ကျင်းသွားပြီးတော့စစ်ပေါင်းကျင်းရတဲ့အချိန်မျိုးဖြစ်တယ်အဲ့တော့ဒီစိတ်မကြခင်ကအေရလေးပြင်ရတာခုရှိပါလေအဲ့ဒါတော့တောင်ဝုဒ်က MNB မှတ်သုံးအောင်သူတို့ဖမ်းလိုက်တယ်ဖမ်းထားတာကတော့ MNB စိုးရအနေနဲ့သူအကြံဖက်ဖွဲ့ပြင်ရတာရောသူတို့ကြီးကဒီဖမ်းထားတာရောဒါနဲ့ပတ်သက်ပြီးတော့လဲလေလုံးမယ်ဆိုချင်းညာတယ်ဒါလည်းပဲ2018ဒီဇင်ဘာကနေဒီနေ့ချိန်ထိဒီခိုင်စစ်ပွဲထဲမှာလူရသားပြည်စုံမှု300ကျော်ရှိပြီးတော့ရသားဒဏ်ရာမှု600ကျော်ရှိပါတယ်။ဖမ်းပြီးပြီးရုံးတင်ခံရတာလည်း405ပေါင်းရှင်ရှိတဲ့အချိန်မှာသူ့ဘက်ကလည်းတင်းနေမှမတုံ့ပြန်လာတာပေါ့။အချိန်လေးကိုကြည့်မယ်ဆိုဘလို့ဖြစ်သွားလဲဆိုဟာမူရာဘီဥရိသလို့ပေါ့ဗျာ။မျိုးလုံးတစ်လုံးတွေ့မျိုးလုံးတစ်လုံးသွားတစ်ချောင်းတွေ့သွားချောင်းပြန်ပေးရမယ်ဆိုတဲ့ဟာမျိုးဒီလက်နက်ငယ်ဖွဲ့ကြီးကတုံ့ပြန်လာတာအေးပေါ့ဗျာ။လက်ငယ်ကတုံ့ပြန်လာတာတွေ့ရတယ်။အဲ့တုံ့ပြန်မှုကိုကျွန်တော်ကမဖြေရှင်းနိုင်ဘူးဆိုလို့ရှိရင်တော့လောဆယ်ရခိုင်မှာပုံမူပြင်းထန်တဲ့စစ်ပွဲတစ်ခုကိုကျွန်တော်ကကြုံတွေ့ရလိမ့်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့။ဥပမာဆိုအခုဒီကထုတ်ပြန်ချက်ကိုပြောရကျွန်တော်အခုဒေါန်ဆန်းစုကြည်နိုင်ငံတော်အတိုင်းငံပုဂ္ဂိုလ်ပြောကြားတော်တဲ့မင်းကွန်းထဲမှာကြားလိုက်ရတဲ့စကားတစ်ခုအင်မတန်အတက်စရာစချမ်းသာစရာကောက်ပါတယ်။တကယ်များဖြစ်မှာရှင်ပေါ့လေ။ရခိုင်အတွက်ပြည်ထောင်စုတွေရခိုင်ဆက်လို့ပြောတော့ပါတယ်ဆိုတော့တကယ်များဖြစ်လာနိုင်မဲ့အခြေအနေရောရှိပါရဲ့လားကျွန်တော်မြင်တာကတော့ရခိုင်နဲ့ပြည်ထောင်စုနဲ့ဟာပုံမူအနှမ်းကွာလာတဲ့ဘက်ကိုရွေ့ချရနေတယ်အခြေအနေပိုဆိုးလာနိုင်တယ်လို့ပဲထင်မိပါတယ်ဥပမာဆိုပဲလို့သဘောပါတယ
်ကျွန်တော်ကတော့လက်ရှိအနေအထားမှာခုနလေအဲ့ဒေါန်ဆန်းစုကြည်ပြောတဲ့မြန်မာနိုင်ငံမှာပါခုရှိရတယ်ခိုင်ရင်းနဲ့ပတ်သက်ပြီးတော့ပြည်သူဝေဖန်မှုတွေရှိရဲ့အဲ့ဒီဆိုအာဏာချက်တွေထောက်ပြနေတာရှိတယ်ဒါရခိုင်ရေးကိုပိုဆိုးသွားစေတယ်ဆိုတဲ့အမြင်မျိုးပြောသွားတာလည်းရှိပါတယ်ခင်ဗျဟု
တ်ကဲ့
အဲ့တော့လလောတဲ့အချိန်ဒီမှာကတော့ရခိုင်ပြည်ပနာကိုလက်တွေ့မဖြစ်ရှင်းနိုင်ဘူးဆိုတော့ပိုဆိုးနိုင်လက်တွေ့ဖြစ်ရှင်းနိုင်မှုကအပြည့်ရနိုင်မှုကျွန်တော်ကအရင်လုံးမှဒီပြည်ပနာအလုံးဖြစ်စင်းတော့အရသာဖြစ်ခြင်းမျိုးအရသာပြီးသုံးမှုအပါအဝင်အပြန်အလှန်ဖန်ဆင်းမှုတွေပေါ့ရနိုင်မှာဒါမဲ့ပြန်အဖြစ်ခက်ရသေးဘူးမလုံနိုင်ဘူးဆိုလို့ရှိရင်တော့ဖခင်ကမနာလောတဲ့ဒီတလားနှစ်လားတော့ပုံပုံတင်းမှာပုံပုံပြီးကြီးမောကြီးထွန်းလာဖို့ပဲများတယ်ဗျ။ဟောဆိုအရသာတည်ဆုံးမှုတွေများလာတဲ့အခါမှာအေးစီယုံကြီးဖြစ်သေးမစီယုံကြီးဖြစ်သေးခိုင်လူလူကြားမှာလည်းပဲခံစားချက်နဲ့တင်းမှာမှုတွေကများနေ။အဲ့လိုအနေအထားမှာကျွန်တော်အမြင်ကတော့ဒီခိုင်မှာတော့ပုံပုံပြင်းထန်တဲ့အပြန်အလှန်တင်းမာတဲ့
တို့ပြန်မှုတွေလည်းတွေ့ရလိမ့်မယ်လို့ထင်ပါတယ်ဒီလောက်ပဲမြို့လူချို့ကအရင်ကသုံးသပ်ထားရတာကတော့မြန်မာပြည်နိုင်ငံရေးမှာအဓိကအဖြစ်တပ်မတော်ရဲ့ NLD ရဲ့တိုင်းရင်းသားအင်အားစုရဲ့သုံးဝင်းဆိုင်အပြန်အင်အားအပြန်ဆိုင်သုံးခုရှိတယ်လို့သုံးသပ်ကြရလဲရှိပါအခုတော့တပ်မတော်နဲ့ NLD အစိုးရကအင်အားတစုရဲ့အဖြစ်ပေါင်းသွားပြီးတော့တိုင်းရင်းသားအင်အားစုကိုအပြတ်ချေမှုန်းတော့မယ်ဆိုတဲ့သဘောမျိုးလုပ်နေတယ်လို့သုံးသပ်လာကြတာကြားပါတယ်အဲ့သုံးသပ်ချက်ပေါ့ဥမမဆိုကြလို့သဘောပါတယ်
ဘူးရောအဲ့လိုဖြစ်လာတယ်ဗျအတိကားကဒီ energy policy policy တော့မဟုတ်သေးဘူးပေါ့ policy ဖြစ်တော့ထွက်လာတယ်ဘူးဒါမဲ့ energy ထောက်ခံတဲ့သူ energy ရဲ့သုတေသနအချို့ကတော့အေးနဲ့ပတ်သက်ပြီးတော့ပြင်းထန်တာတက်ခဲလာပြီးတော့အခုအထူးသဖြင့်ပေါ့ဗျာတောင်ကုန်းကအမှတ်3ရောက်အဖတ်ခံပြီးတော့ကျွန်တော်တက်ခဲလာပြီးတော့အပြုတ်ရှင်မောင်းရမယ်လို့ပြောလာတဲ့အခြေအားမျိုးကြီးအဲ့ဒီအခြေအနေကိုဆက်ရောက်ပါနိုင်တယ်ဗျအဲ့ဒါဆိုရင်တော့ကျွန်တော်ထင်ပါတယ်ကျွန်တော်တို့ဘာဒီငင်းငင်းရိပ်သက်ပါတော့အလားလားမကောင်းပါဘူ
းဆိုတော့ဒီပြဿနာကရခိုင်တစ်ခုနဲ့နေပြီးသွားမှလားညတကယ်လို့သာရခိုင်ပြဿနာပူပြီးဆူဆူရောဖြစ်လာတယ်ဆိုရင်ကျန်တဲ့တိုင်းသားဒေသတွေရဲ့အခြေအနေရောဘယ်လိုရိုက်ခတ်နိုင်ပါလဲ
ကျွန်တော်မြင်ကတော့အခုလောကရွေးကောက်ပွဲကိုရဆိုင်တဲ့ဟိုတိုင်းသားဒေသတွေမှာကျွန်တော်တို့အများပြမကျင်းပနိုင်တဲ့ပုံမှာရဆိုင်တစ်ခုတည်းတော့ကန့်ကွက်မတာမဟုတ်ဘူးပြအင်သာပါတီအလုံးကန့်ကွက်ကြပြီးတိုင်းသားပါတီအလုံးကစိတ်ပြက်လက်ပြက်ဖြစ်နေကြတဲ့အခြေအနေမျိုးကျွန်တော်တို့တွေ့ရပါတယ်။နောက်တစ်ခုကစစ်ပွဲဒီ level ရခိုင်နိုင်ငံမှာကရှမ်းမြောက်ကချင်းစတဲ့ဒေသတွေမှာပြည်ကြီးကတက်တောက်နိုင်တယ်လို့ထင်ပါတယ်။ဆိုတော့စစ်စာဒီရခိုင်ရင်တော့ ပြီးလိမ့်မယ်လို့ကျွန်တော်တော့မထင်ပါဘူးခင်ဗျ။အ
ဲနောက်ဆုံးမြင်လာတော့ဒီလိုရွေးကောက်ပွဲမကျင်းပဘူးလို့သူတို့ကြေညာတဲ့ကိစ္စတွေဟာဒီတိုင်းရင်းသားတွေတိုင်းမှာသူတို့တန်တဲ့ရှုံပြီးတော့တိုင်းရင်းသားပါတီတွေအင်အားကောင်းလာမှဆိုရင်လို့တမင်လုတ်တယ်ဆိုတဲ့ရွေးချယ်နဲ့ဆိုကြလို့တိုင်းရင်းသားတချို့ဟာပြောကြပါတယ်ဆိုတော့ဥမမုံဆိုလို့ရခိုင်မှာမျိုးနဲ့တချို့ကနမူနာပေးပြီးတော့ပြောတော်ပြီးဖြစ်ပါတယ်ဆိုတော့တိုင်းနိုင်ငံလုံးမှာကျန်တိုင်းသားတွေသားတွေမှာလောက်တဲ့ကိစ္စတွေကိုလွှမ်းခြုံပြီးကြီးမယ်ဆိုရင် NLD မှာတကယ်တမ်းဒီသဘောထားရှိနေတယ်လို့ယူဆစရာအကြောင်းရှိပါလား
NLD မှာဒီသဘောထားရှိတာမရှိတာတော့ကျွန်တော်လည်းပြောခတ်ပါတယ်
ခံမှန်းရပဲဟုတ်ကဲ့
ဘောလည်းလောစေရွက်ောက်ပွဲမရှိပါတဲ့မြို့နယ်ဒီ NLD 2005မှာရှုံးနေတဲ့မြို့နယ်ဖြစ်တဲ့တွေ့အဲ့လိုတော့ပြောစရာဖြစ်ပါလားကျွန်တော်နေတဲ့အကြံပြုချင်တာကတော့ NLD ဒီတိုင်းသားပါတီဒီအနိုင်ရတယ်ဒီရှိတော်လဲ NLD ဟာပြန်ဖက်ပြီးရန်ဖက်ပြီးဖြစ်သဘောမထောက်ဘူးလို့ပါတယ်တိုင်းသားပါတီတွေဒီကျွန်တော်ဒီမိုကရေစီမှာအမိတ်ကြီးဖြစ်တယ်ဒီပြင်မှာတိုင်းသားတွေဒီဒီမိုကရေစီအင်အားစုတွေမဟာမိတ်ကြီးဖြစ်တဲ့သူသဘောထားမှသာလေဒီပြဿနာကိုဖြေရှင်းနိုင်နေမယ်လို့ထင်ပါတယ်အဲ့ဒါကိုရန်ဖက်လို့သဘောထားနေတော့ပြဿနာဖြေရှင်းနိုင်မှာမဟုတ်ပါဘူး